Bangladesh ဒုက္ခသည်စခန်းတွေက Rohingya တွေကိုပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကမောင်နှံမြောက်ပိုင်းမှာပြင်ဆင်ထားတာတွေကိုတောက်ကြန်နေမှာတောက်ရောက်ကြည့်ရှုခဲ့တဲ့ Rohingya ဒုက္ခသည်တွေကပြန်ဖို့အတွက်ညှင်းဆိုကြတယ်လို့ AFP သတင်းမှာဖော်ပြပါတယ်။ Bangladesh တာဝန်ခံအများအပြားနဲ့တူ Rohingya ဒုက္ခသည်20လောက်လိုက်ပါလာတာဖြစ်ပြီးဒီဒုက္ခသည်တွေကိုနေရာချထားပေးမယ်စခန်းတွေရှိရာစံပြရွာ2ရွာကိုတွားကြည့်ရှုခဲ့တာဖြစ်ပါတယ်။သူတို့ဟာစခန်းတွေစီစဉ်ထားတာကိုတွေ့ခဲ့ကြအောင်ဒါပေမဲ့သူတို့တောင်းဆိုတဲ့နိုင်ငံသားဖြစ်ခွင့်မပေးသေးတဲ့အတွက်မပြောင်းခြင်းကြောင့်ဒီဖွဲ့ရက်က Ranger ဒုက္ခသည်တူက AFP ကိုပြောပါတယ်။တောက်ရောက်ကြည့်ရှုခဲ့တဲ့ဒုက္ခသည်အမျိုးသမီးတူကလည်းစခန်းတွေမှာသူတို့ကိုလက်ခံမဲ့နေရာဆေးရုံနဲ့ဈေးတွေပါနေပေမဲ့လုံခြုံရေးအတွက်စိုးရိမ်တယ်လို့ပြောပါတယ်။ Ranger တွေဘက်ကနေရာကိုဂုံတိုက်ခါရှိရှိပြန်လာနိုင်ရင်သူတို့ရဲ့မူလနေရာမှာပြန်လည်နေရာချထားပေးဖို့နဲ့လုံခြုံရေးအာမခံချက်တွေပေးဖို့တောင်းဆိုပေမဲ့မြန်မာနိုင်ငံကစခန်းတွေကိုတောက်ရောက်ကြည့်ရှုရမှာလိုက်ပါလာတဲ့ Bangladesh ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီး Mizanur Rahman ကတော့ဘာပဲပြပြဒီဒုက္ခသည်တွေကိုစီစဉ်ထားတဲ့အတိုင်းပဲ Bangladesh ဘက်ကနေပြီးတော့ပြန်ပြီးပို့ချင်တယ်လို့ပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကလည်း Rohingya ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့မယ်အစီအစဉ်ကိုဆိုင်းငံ့ထားဖို့ Bangladesh အစိုးရကိုတိုက်တွန်းပါတယ်။ရခိုင်မြောက်ပိုင်းမှာ2019နဲ့အာဆာအကြမ်းဖက်အဖွဲ့တိုက်ခိုက်ဖြစ်ပွားပြီးတဲ့နောက်မြန်မာတပ်မတော်နေမြေရှင်းလင်းရေးကနေ Rohingya 9သိန်းလောက်အင်းနီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအခုခါမှာ Rohingya ဒုက္ခသည်တန်းလောက်ကိုလက်ခံထားရတာဖြစ်ပါတယ်။